ရိုက်တာစ်သတင်းဌာနကမြန်မာသတင်းနောက်နှစ်ဦးဖမ်းဆီးခံရတာနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်ကြာဆင်းလာတဲ့အပေါ်မှာစိုးရိမ်တယ်လို့အခုသတင်းနောက်တွေဖမ်းဆီးမှုကရခိုင်ပြည်နယ်တွင်ဖြစ်ပွားခဲ့တဲ့ဆိုးရွားလာတဲ့လူအခွင့်အရေးချိုးဖောက်မှုအခြေအနေတွေနဲ့လည်းဆက်ဆက်နေနိုင်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကဒီကနေ့ပြောဆိုလိုက်ပါတယ်ရိုဟင်ဂျာဒုက္ခသည်အကြမ်းတဲကိုနိုင်ငံတကာကဝိုင်းဝန်းကူညီဖြေရှင်းပေးဖို့ကိုလည်းမစ္စတာဂူတာရက်စ်ကထပ်မံတိုက်တွန်းလိုက်ပါတယ်မက်ကင်ဖြူတွေကအပြည့်စုံကိုပြောပြမှာပ
ါရခိုင်ပြည်နယ်အတွင်းဖြစ်ပျက်ခဲ့တဲ့အခြေအနေတွေနဲ့ပတ်သက်လို့သတင်းရယူဖို့ကြိုးစားကြတဲ့ရိုက်တာသတင်းဌာနကမြန်မာသတင်းတောင်နှုတ်ကိုအစိုးရကဖမ်းဆီးလိုက်တာဟာမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးစိုးရိမ်စရာဖြစ်တယ်လို့ဒီသတင်းတောင်နှုတ်အတွက်လည်းစိုးရိမ်မကင်းဖြစ်ရပါတယ်လို့ကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ကဒီကနေ့ဂျပန်နိုင်ငံတိုကျိုမြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားပါတယ်။အခုသတင်းသမားတွေဖမ်းဆီးခံရတာဟာရခိုင်ဒေသလူခုရေးချိုးဖောက်မှုအခြေအနေတွေနဲ့လည်းဆက်ဆက်နေနိုင်တာကြောင့်မြန်မာနိုင်ငံနဲ့ပတ်သက်တဲ့သူ့ရဲ့အဓိကစိုးရိမ်ချက်ကတော့ဒီရခိုင်ပြည်နယ်အတွင်းရိုဟင်ဂျာဒုက္ခသည်တိမ့်နေချီထွက်ပြေးရတဲ့အထိဖြစ်ခဲ့တဲ့စိုးရတဲ့လူခွေချိုးဖောက်မှုအခြေအနေတွေပဲဖြစ်တယ်လို့ Mr. Guterres ကပြောပါတယ
်။ It is clearly a concern in relation to the erosion of press freedom in the country but let's be frank my main concern is in relation to the dramatic violations of human rights that occurred in the country
တိုင်းပြည်မှာဒရင်းမီဒီယာလွတ်လပ်ခွင့်ကျဆင်းလာတဲ့ကိစ္စကစိုးရိမ်စရာပါဒါပေမဲ့ပြုဝင်လင်းလင်းပဲပြောရရင်တော့ကျွန်တော်တို့ရဲ့အဓိကစိုးရိမ်ချက်ကလူပေါင်း6သိန်းကျော်တိုင်းပြည်ထဲကနေပြီးတော့ထွက်ပြေးခဲ့ရတဲ့ဖြစ်ခဲ့တဲ့ဒီနိုင်ငံတွင်းကစိုးရွားလာတဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့အဓိကစိုးရိမ်မကင်းဖြစ်ရပါတယ်အခုသတင်းတောက်တွေဖန်ဆီးခံရတဲ့အကြောင်းရင်းကလည်းဒီကိစ္စနဲ့ဆက်ဆက်ကောင်းဆက်ဆက်နေနိုင်ပါလေလူတွေအများပြဒုက္ခရောက်နေရတဲ့ဒီဖြစ်ရဆိုးကြီးနဲ့ပတ်သက်ပြီးတော့သူတို့မြင်တွေ့နေရတာတွေကိုသတင်းယူရင်းနဲ့ဒီသတင်းတောက်တွေဖမ်းဆီးခံခဲ့ရတာကြောင့်ပ
ါနိုင်ငံတကာအစိုင်းဝိုင်းအနေနဲ့အခုဖမ်းဆီးခံထားတဲ့သတင်းတောက်တွေပြန်လည်လွတ်မြောက်ရေးအတွက်သာမကသူတို့ကိုဖမ်းဆီးထားတဲ့အကြောင်းရင်းတွေကိုပါဖော်ထုတ်နိုင်အောင်ကြိုးစားကြဖို့လဲမစ္စတာဂူတာရက်စ်ကတိုက်တွန်းပြောဆိုခဲ့ပါတယ
် I think it's important that the international community does everything possible to allow not only for the journalists to be released and the freedom of press is very important but also to allowallow for those reasons that might justify or might not justify
လူလာခွင့်ကရေးကြည့်ပါတယ်ဒါကြောင့်မလို့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ခုလိုဖမ်းဆီးခံထားတဲ့သတင်းတောက်တွေပြန်လည်လွတ်မြောက်ရေးအတွက်တက်တယ်လည်းများဝင်ဝင်ဆောင်ရွက်သွားဖို့ရေးကြည့်ပါတယ်ဒါတင်မကဒီလူတွေဖမ်းဆီးခံရတဲ့အကြောင်းရင်းကိုလည်းဖော်ထုတ်ဖို့လိုပါတယ်ဆိုလိုတာကဒုက္ခသည်တွေအတွက်လူသားချင်းစာနာမှုကူညီတွေထိရောက်ပေးနိုင်ရဲ့လားအကြမ်းဖက်မှုတွေကိုထိထိရောက်ထိကျုံနိုင်ရဲ့လားနှစ်ဖက်ပြန်လည်တင့်မြဲရေးနဲ့ဒုက္ခသည်တွေဂုဏ်သိက္ခာရှိရှိနဲ့နေရပြန်နိုင်ရေးစောင့်ကြည့်တာတွေမလုပ်နိုင်အောင်ဟန်တားခံရတဲ့သဘောမျိုးဖြစ်နေပြီလား
မြန်မာပြည်အခြေစိုက်ရိုက်တာသတင်းဌာနကသတင်းတောက်နှစ်ဦးဖြစ်တဲ့ကိုသက်ဦးမောင်ခေါ်ကိုဝလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ဟာပြီးခဲ့တဲ့အင်္ဂါနေ့ညနေပိုင်းကဖမ်းဆီးခံခဲ့ကြရတာဖြစ်ပြီးတီဇဲ1923ခုနှစ်မြန်မာနိုင်ငံအစိုးရလှုပ်ဝက်ချက်ဥပဒေပုံမှ3ရာနိုင်ငံတော်လုံခြုံရေးနဲ့အကျိုးစီးပွားကိုထိခိုက်စေရန်ရည်ရွယ်ချက်နဲ့သတင်းရယူတယ်ဆိုပြီးတော့သူတို့ကိုအရေးယူထားတာပါသူတို့ဟာချမ်းပပရိပတ်ခရရှိနေတဲ့ရခိုင်ပြည်နယ်မှာတာဝန်ထမ်းဆောင်ခဲ့ကြတဲ့ရဲတပ်ဖွဲ့ဝင်တချို့ကိုချင့်ကပ်စီရင်ပြီးတော့သတင်းချက်လက်တွေရယူခဲ့ကြတယ်လို့အရေးကြီးလုံခြုံရေးဆော်ရွက်စရန်ထောက်ထားတွေကိုပြည်ပသတင်းဌာနတွေအတွက်စုဆောင်းခဲ့တာကြောင့်ဖြစ်တယ်လို့မြန်မာပြည်ကြားရေးဝန်ကြီးဌာနကပုံထုနေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်။အခုလိုသတင်းတောက်နှစ်ဦးဖမ်းဆီးရယူခံရတာနဲ့ပတ်သက်လို့ရန်ကုန်အမေရိကန်တန်ယုံနဲ့ EU ဥရောပသမဂ္ဂယုံတို့ကလည်းစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းထုတ်ဖော်ပြောဆိုထားပါတယ်။အခုဖမ်းဆီးမှုနဲ့ပတ်သက်လို့မြန်မာအစိုးရတာဝန်ရှိသူတွေအနေနဲ့ဖြေရှင်းချက်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်။အလားတူနိုင်ငံတကာလူခွင့်ရေးအဖွဲ့တွေနဲ့သတင်းမီဒီယာအဖွဲ့အစည်းတွေကလည်းဒီသတင်းတောင်နှစ်ဦးဖမ်းဆီးခဲ့ရတဲ့အပေါ်မှာအထူးစိုးရိမ်ကြောင်းနဲ့သူတို့ကိုအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုထားပါတယ်ရှင်။